ဆူဒန်နိုင်ငံမှာ82နှစ်အကြာအဖြစ်ခတ်ရဆက်ရေးတည်တံ့ထိုးတိုးထားပေမဲ့လည်းစစ်တပ်နဲ့ပြိုင်ဘက်အရန်တပ်ဖွဲ့တွေအကြာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။တောက်ကြနေမှာမြို့တော်ခါတွန်နဲ့ကလေးရဲ့ဘာရီမြို့မှာတင်ကားတွေအမြောက်တင်နဲ့ပစ်ခတ်တဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေလည်းပြင်းထန်ခဲ့ပါတယ်။အမေရိကန်နဲ့ sorry အာရေဗျာနိုင်ငံတွေကကမကထပြုလုပ်ခဲ့တဲ့နှစ်ဖက်အပြစ်ခတ်ရဆက်ရေးဟာလာမယ့်တနင်္ဂနွေနေ့တကောင်းရန်အထိတတန်းရှိမှာဖြစ်ပေမဲ့လည်းနှစ်ဖက်တိုက်ခိုက်မှုတွေဆက်ဖြစ်နေတာဖြစ်ပါတယ်။အာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာဧပြီလ15ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့ဆူဒန်လက်နက်ကိုင်တပ်ဖွဲ့ SAF နဲ့ထောက်ပံ့ရေးချင်းမြန်အရန်တပ်ဖွဲ့ RSF တွေအကြားအာဏာလွန်စွဲဖွဲ့အတွင်းမှာလူပေါင်းများနဲ့ချီသေဆုံးပြီးလူတောင်းနဲ့ချီကအသက်ဘေးလွတ်မြောက်ဖို့ထွက်ပြေးရပါတယ်။ဒါကြောင့်နိုင်ငံတကာကကျောရောင်းတော်ခံပြုမှုနဲ့အတူဒီမိုကရေစီစနစ်ရွေးကောက်ပွဲလမ်းကြောင်းကိုအသွင်ကူးပြောင်းဖို့ကြိုးစားမှုလည်းရပ်တန့်သွားခဲ့ပါတယ်။မြို့တော်အနှံ့ကရပ်ကွက်တွေမှာဖြန့်ကျက်ထားတဲ့ RSF အရန်တပ်ဖွဲ့တွေကိုဆူဒန်တပ်မတော် SAF တပ်တွေကဂျက်တိုက်လေယာဉ်တွေမောင်းနှင်တဲ့ drone တွေအသုံးပြုပြီးတိုက်ခိုက်နေတာဖြစ်ပါတယ်။အပြစ်ကရစေးပစ္စည်းရတာနဲ့ပတ်သက်ပြီးတော့ SAF ဘက်ကနေ RSF တပ်ကအပြန့်အလှန်ဆွဆွဲမှုတွေရှိပါတယ်။